စ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့မကွေးတိုင်းကြောင်မြို့နယ်တွေလေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြပ်ကားတွေနဲ့ပါနေပြည်တော်ရှင်းလင်းချိန်နေအိမ်တွေမီးရှို့ခံရလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတဲ့စကိုင်းတိုင်းဘူးတလင်ဘက်မှာလည်းစစ်ကောင်စီတပ်တွေကလိုက်လံနေပြည်တော်ရှင်းလင်းနေပြီးတော့လေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်နေပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကစီအချင်းကြီးရန်ကုန်ကသတင်းပြပို့ထားတာကိုမခင်လေးပြောပြပေးပါလိမ့်မယ်။
မကွေးတိုင်း6မြို့နယ်တွေကကြေးရွာတွေကိုအောက်တိုဘာ25ရက်နေ့ကစလို့ဒီကနေ့အောက်တိုဘာ28ရက်အထိစစ်တပ်ကစစ်ကြောင်းထိုးပြီးတော့နေမြေရှင်းလင်းနေတာဖြစ်ပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတာပါစစ်တပ်ဘက်ကလေကြောင်းကတိုက်ခိုက်တာအပြင်တန်ကြပ်ကကားတွေနဲ့ပါမြေပြင်ကနေထိုးစစ်ဆင်နေတာလို့လည်းဒေသခံတွေကပြောပါတယ်နေမြေရှင်းလင်းခံနေရတဲ့နေရာအနီးမှာရှိတဲ့ကြေးရွာတွေကနေအိမ်တွေလည်းမီးရှို့ခံရတာတွေရှိသလိုဒေသခံတွေလည်းဘေးလွတ်ရာတိမ်းရှောင်နေရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြပ်ကကားတွေနဲ့ပါနေမြေရှင်းလင်းနေပြီးတော့နေအိမ်တွေမီးရှို့ခံနေရတဲ့6မြို့နယ်တွေကအခြေအနေတွေကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်6မြို့နယ်နေရဲတော်ကြေးရွာနဲ့ယမယွာနာမှာဖြစ်တာပေါ့ဒီကြောင်း56ကြောင်ဆိုးပဲအခုဆိုရင်တင်းကိုင်းနယ်ပါသွားနေသွားရလို့ဗလင်းနယ်လန့်ပူရင်တော့လေကြောင်းတိုက်ခိုက်မှုဆိုရင်ဒီနေ့ကအမိုင်နဲ့ပြစ်တယ်မနေ့ကတော့ချက်ပိုက်ခါနဲ့ပြစ်သွားတာအဲနေရဲတော့ယမပတ်ချက်လဲကတိုင်းကိုကတော့မိုင်းတော့600လောက်ကပြီးနေတာပေါ့အင်ဂျီထုံးချီးပြီးတော့ကညာရရှိရရွာရယမဆိုရင်လဲ1500လောက်ကတော့အနည်းဆုံးရှိရရွာရဟိုကနေရဲတော့ကနေစားပြီးမြေရှိရအနည်းဆုံးတောင်ရွာပေါ့နော်တောင်ပိုင်းလို့ခေါ်တောင်ရွာဘက်မှာမြေရှိရအခုယမရွာလဲယမရွာဘက်ကိုပေါ့နော်ယမနဲ့အတောင်ပိုင်းနေရာနည်းနည်းထိစပ်နေရဘူးတောင်ငါကျန်းနေရာထိစပ်နေရောအပတ်တွေပါတာပေါ့ယမဘက်လည်းပါတယ
်စစ်တဲ့စစ်ကြောင်းရှိနေတဲ့အတွက်မီးလောင်နေတဲ့နေအတိအကျကိုမသိရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးအရင်ကလည်းနရဲတော်နဲ့ရွာမကြီးရွာအနီးမှာတိုက်ပွဲတွေရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိနေပြီးစစ်တပ်ဘက်ကနေမြင့်ရှင်းလင်းတာတွေဆက်လုပ်နေတဲ့အတွက်စီးရီးတင်းမာနေတယ်လို့လည်းကာကွယ်တပ်တွေကပြောပါတယ်စကိုင်းတိုင်းဘုတ္တလင်မြို့နယ်ထဲမှာဆိုရင်လည်းစစ်တပ်ကနေမြင့်ရှင်းလင်းတာတွေဆက်လုပ်နေပါတယ်လက်ရှိအချိန်ထိဗုဒ္ဓနေမြို့နယ်လေးမိုင်အကွာကပဲပြစ်တော်ကြီးရွာမှာစစ်တပ်ကတက်ဆွဲထားပြီးလက်နက်နဲ့လူရင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တာမရှိဘဲအုပ်ဖို့ကြီးရွာအနီးကိုလေကြောင်းကနေအောက်တိုဘာ28ရက်နေ့ကလည်းဘုံကျဲတိုက်ခိုက်သေးတယ်လို့ဗုဒ္ဓနေမြို့ဒေသခံတို့ကအခုလိုပြောပါတယ
်။ဒီနေ့ကပဲပြစ်တော်ကြီးရွာထဲမှာပါလေ။အဲဒီရွာမှာမြို့ရှိဒီနေ့ကညနေပါတော့။လေကြောင်းတည့်မှုလို့ပြောတာကအုပ်ဖို့ဒီတဝိုက်ပါနော်။အိုးဒီနေ့ကြည့်ပါဦးအဲ့ဒီနေရာလေးကကြားတော့ဆရာနာပါအဲ့ညာကိုရက်ကနှလုံးထားပါတော့ဗောနော်ညာကတော့မျက်စိဖြစ်တဲ့တကြီးပြန်တက်ကြောင်းကြီးမှာတကြီးကနောက်မှာဖိတ်တက်ပြီးမှာအချာကြီးမှာလောက်သွားတာပေါ့အေးတက်ဆရာနေရာနဲ့ဆိုအဲ့ဒါကအလောက်၄နိုင်လောက်ချာစစ်ကြောင်းကတော့အင်အားလက်ရှိတိုးထားတဲ့အနေထားတော့ပြရတယ်အဲဖြတ်ဖြူထားတဲ့အနေထားလေးရှိတယ်လက်နဲ့အင်အားနဲ့ဖြတ်ဖြူထားတာဖြစ်တယ်ဒီကောင်ကတော့ညာတွေကတော့ကြီးရော်တွေကတော့ရှောင်ရတော့အနည်းဆုံး6ရောင်လောက်ရှိတယ်ဗောနော်ဒီမှာကျူဇာဝါချောင်းကြီးမတည့်နေကြတဲ့ကြော်ရတော့လေနေရတော့တုံးတော့အေးလေးပေါ့နော်အေးလေးသွားလာနေကြတယ်ဒီလိုကြီးစစ်တေချာတော့ဒီမှာတည်းအနေနဲ့တောင်းလိုက်နေရတယ်ရှိတာမျိုးလေအပေါင်းပေါင်းနေတယ
်စစ်တဲ့စစ်ကြောင်းဂျားဖြတ်တိုက်ခိုက်ခံရပြီးတဲ့နောက်အောက်တိုဘာ၄ရက်နေ့ကစလို့ဗုဒ္ဓလင်မြို့နယ်ထဲမှာနေမြေရှင်းလင်းနေတာဖြစ်ပြီးအရက်သားဒရာစင်ကျော်တက်ဖြတ်ခံထားရပြီးနေ900နီးပါးလဲမီးရှို့ဖျက်ဆီးခံခဲ့ရပါတယ်ဒါအပြင်စစ်တဲ့နေမြေရှင်းလင်းတဲ့လမ်းတစ်လျှောက်ဒေသခံတွေကိုစစ်ကြောင်းနဲ့တူဖမ်းဆီးသွားပြီးတော့ပြန်လွတ်ပေးသူတချို့ရှိပေမဲ့လက်ရှိအချိန်ထိဒေသခံ90ကျော်ဖမ်းဆီးခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်း၊မကွေးတိုင်း၊မန္တလေးတိုင်းစတဲ့ဒေသတွေရဲ့နေမြေရှင်းလင်းနေတဲ့စစ်စင်ရေးတွေကဒေသခံကာကွယ်တပ်တွေရှိတဲ့ဒေသတွေကိုသာချိန်မုံတိုက်ခိုက်တာဖြစ်တယ်ဆိုတာကိုစစ်ကောင်စီကတော့ခုခံပြောဆိုထားပါတယ်ရှင်။